ပြီးခဲ့တဲ့စက်တင်ဘာလတရနေ့ကစစ်ကောင်စီဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့ပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဦးမင်းသူတို့ကို2020ရွေးကောက်ပွဲမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC အပေါ်မလျော်ဩဇာတောင်းနေဆိုပြီးရာဇသက်ကြီးဥပဒေပုံမှန်130ကကြီးနဲ့တရားစွဲဆိုထားတဲ့အမှုတွေအလုံးနဲ့ထောင်ဒဏ်3နှစ်စီချမှတ်ခဲ့ပါတယ်။ဒီစီရင်ချက်ဟာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးခေတ်ကဒေါင်ဆန်းစုကြည်ကိုစွဲဆိုထားတဲ့များပြားလှတဲ့ပုံမှန်အမျိုးမျိုးတွေကတစ်ခုသာဖြစ်ပါတယ်။အခုချိန်မှာအသက်89နှစ်အရွယ်ရှိပြီဖြစ်တဲ့ဒေါင်ဆန်းစုကြည်ကိုတရားစွဲဆိုပြီးအမိန့်ချလိုက်တဲ့ထောင်ဒဏ်စုစုပေါင်းအနှစ်20ထိရှိပြီဖြစ်ပါတယ်။စစ်တပ်ကဒေါင်ဆန်းစုကြည်ကိုစွပ်စွဲထောင်ချထားတဲ့ထဲကပထမဆုံးအမှုကတော့စစ်ကောင်စီကိုမြန်မာနိုင်ငံအစိုးရဖြစ်အတိမတ်မပြုကြဖို့ NLD ပါတီကနိုင်ငံတကာအဖွဲ့အစည်းတွေကိုအိတ်ဖွင့်ပေးစာတစောင်းပေးပို့ခဲ့တာနဲ့ပတ်သက်ပြီးနိုင်ငံတော်တည်ငြိမ်မှုကိုပြက်ပြားအောင်လှုံ့ဆော်မှုပုံမှန်55ခါခွေနဲ့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလ6ရက်နေ့ကထောင်ဒဏ်2နှစ်ဆမှတ်ခဲ့တာဖြစ်ပါတယ်။ဒါအပြင်နိုင်ငံတော်လျှို့ဝှက်ချက်အုပ်တွေကိုချိုးဖောက်တယ်လို့ဆွဆွဲပြီးဒီဥပဒေရဲ့ပုံမှန်31ကငယ်နဲ့ဆွဲဆိုထားတဲ့အမှုတွေလည်းစစ်ဆေးနေစေဖြစ်ပါတယ်။ဒုတိယထောင်ဒဏ်ကတော့ကိုဗစ်ကပ်ရောဂါကာလအတွင်းမှာ NLD ပါတီရဲ့မဲဆွယ်စည်းရုံးရေးလုပ်ငန်းတွေဟာတဘာဝဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့ညှိစွန်းတယ်ဆိုပြီးဒီဇင်ဘာလ6ရက်နေ့နဲ့ဇန်နဝါရီလ1ရက်နေ့မှာထောင်ဒဏ်2နှစ်ချမှတ်ခဲ့တာဖြစ်ပါတယ်။တတိယထောင်ဒဏ်ကတော့ license ရှိပဲစကားပြောဆက်အသုံးပြုမှုတွေပုဂုံသွင်းကုန်ဥပဒေပုံမှန်8ဆက်သွယ်ရေးဥပဒေပုံမှန်68တွေကိုဖောက်ပြတ်တယ်ဆိုပြီးဇန်နဝါရီလ10ရက်မှာထောင်ဒဏ်2နှစ်နဲ့1နှစ်စီတပေါင်းနဲ့ကြာခံမှုအမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။ဒါအပြင်ဒေါင်ဆန်းစုကြည်ကိုအကျင့်ပြတ်ချစားမှုတိုက်ဖျက်ရေးဥပဒေကိုဖောက်ပြတ်တယ်ဆိုပြီးဆွဲဆိုထားတာကလည်းဆက်တမှုအထိရှိနေတယ်လို့ရိုက်တာသတင်းဌာနကဖော်ပြပါတယ်။စရုပ်ထထောင်ဒဏ်ကတော့အမေရိကန်ဒေါ်လာ6သိန်းနဲ့ရွှေချောင်းတွေကိုလက်ယူခဲ့တယ်ဆိုပြီးအကျင့်ပြတ်ချစားမှုတိုက်ဖျက်ရေးဥပဒေနဲ့ပြီးခဲ့တဲ့ဧပြီလ9ရက်နေ့ကထောင်ဒဏ်5နှစ်ချမှတ်ခဲ့တာဖြစ်ပါတယ်။ပြင်စမမြောက်ထောင်ဒဏ်ကတော့ဒေါခင်ဂျီဖောင်ဒေးရှင်းအတွက်အဆောက်အဦတည်ဆောက်ဖို့အစိုးရပိုင်မြေကိုလျှော့ဈေးနဲ့ရယူပြီးအဖွဲ့ပိုင်ရန်မုံငွေတွေကိုအလွဲသုံးစားလုပ်တယ်ဆိုတဲ့ဆွဆွဲချက်နဲ့အမှုလေးမှုအတွက်ဩဂတ်လ15ရက်မှာထောင်ဒဏ်6နှစ်ချမှတ်ခဲ့တာဖြစ်ပါတယ်။ဒါကြောင့်ဒေါင်ဆန်းစုကြည်အတွက်တရားရုံးအမိန့်ချမှတ်ခံရတာ9ကြိမ်ရှိနေပြီးစုစုပေါင်းထောင်ဒဏ်အနှစ်20ချမှတ်ခံထားရတာဖြစ်ပါတယ်။ဒါအပြင်နိုင်ငံတော်အတိုင်ပင်ခံဖြစ်ခရီးသွားလာရမှာအသုံးပြုဖို့ရဟတ်ယာဉ်တစ်စင်းငှားရမ်းဖို့နိုင်ငံပိုင်ငွေတွေကိုတလွဲသုံးခဲ့တယ်ဆိုတဲ့ဆွဆွဲချက်အတွက်လည်းတရားရင်ဆိုင်နေရဆဲဖြစ်ပါတယ်။ရိုက်တာသတင်းဌာနကလေလာသုံးသပ်ချက်အရတော့ဒေါင်ဆန်းစုကြည်ကိုစစ်ကောင်စီကနေဆွဲဆိုထားတဲ့အမှုအလုံးအတွက်အမြင့်ဆုံးပြစ်ဒဏ်တွေချမှတ်ခံရမယ်ဆိုရင်ထောင်ဒဏ်2ပေါင်း190ထိကျခံရနိုင်တယ်လို့ဆိုပါတယ်။ဒေါင်ဆန်းစုကြည်ဘက်ကတော့ဒီဆွဆွဲထားတဲ့အမှုအလုံးအတွက်အပြစ်မရှိကြောင်းညင်းဆိုထားပါတယ်။ဒီလိုစစ်ကောင်စီကဆောင်ရွက်နေတာနဲ့ပတ်သက်လို့နိုင်ငံတကာကြွညင်သူတွေဥပဒေပညာရှင်တွေအားလုံးကစစ်ကောင်စီဟာဒေါင်ဆန်းစုကြည်ကိုနိုင်ငံရေးနယ်ပယ်တွေကယာတပ်ပန်ထုတ်ပယ်ဖို့အတွက်အမှုဆင်ပြီးထောင်ဒဏ်တွေချမှတ်နေတာလို့သုံးသပ်ကြပါတယ
် Her I think to try to break her will
စစ်ကောင်စီတွေဟာဒေါင်ဆန်းစုကြည်ကိုလုံးဝပြိုလဲသွားအောင်စိတ်သက်ရေးရာတိုက်စစ်ဆင်နေတဲ့သဘောလို့လည်းထင်ပါတယ်ရင်စစ်ဆိုးရလက်ထက်1990ပြည့်နှစ်တွေတုန်းကလို့တက္ကသိုလ်ရိပ်သာလန်နေမှာအခြေချုပ်ချထားစဉ်ကလို့မျိုးတက်တောင်တက်တာနဲ့အချင်းချခံထားရတာမျိုးမဖြစ်တော့အောင်လုပ်နေတာပါအဲ့ဒီတော့ငါအခြေအနေစားဒေါ်ဆန်းစုကြည်ကိုနေပြီးတော့အချို့ထောင်ထဲမှာတယောက်တည်းတီးခြားထားပြီးပြင်ပကဘာနဲ့ထိတွေ့ခွင့်မပေးဘဲထားထားဖို့လုပ်နေတာဖြစ်ပါတယ်ဒီလိုလုပ်တာကြောင့်ဒေါ်ဆန်းစုကြည်ဟာတကယ်စိတ်သက်ချက်ငိုင်တဲ့အိုင်းယွန်းလေဒီတမ်နိအမျိုးသမီးတူဖြစ်တယ်ဆိုတာမြင်ရပါလိမ့်မယ
်ဒီအမှုတွေရင်ဆိုင်နေရစဲကာလမှာပဲစစ်ကောင်စီထိန်းချုပ်ထားတဲ့တရားရုံးတွေဟာဒေါင်ဆန်းစုကြည်ရဲ့ရှိနေတွေကိုသတင်းမီဒီယာတွေနဲ့စကားမပြောဖို့တားမြစ်ချက်အမိန့်ထုတ်ထားတဲ့အပြင်စစ်ကောင်စီပြန်ကြားရေးတာဝန်ရှိသူတွေဟာလည်းဒေါင်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်ပြီးတိတိကျကျသတင်းထုတ်ပြန်မှုမရှိတဲ့အတွက်အခုလိုဆွဲဆိုခံထားရတဲ့အမှုတွေအကြောင်းအများပြည်သူကတိတိကျကျသိနိုင်မှုတောင်ခက်ခဲနေတဲ့အကြောင်းအခုတစ်ပတ်သမိုင်းနေ့ကပြစ်စုံပန်းစီစဉ်ကနေတင်ဆက်လိုက်ရပါတယ်ခင်ဗျာ